ယောဂကူးစက်ခံထားရသူ3ဦးရှိတဲ့ချင်းမြင့်နဲ့တီးသိမ်းမြို့နယ်မှာကိုဗစ် -19 ယောဂသုတ်ပြန်ဆောင်ရွက်နိုင်ရေးအရေးပေါ်အစီအမံတွေဆောင်ရွက်ပေးဖို့တီးသိမ်းတဲ့သွန်ဆန်မြို့နယ်ကလှုပ်တော်ကိုယ်စားလှယ်တွေကနေကိုဗစ် -19 ထိန်းချုပ်ရေးနဲ့အရေးပေါ်သုတ်ပြန်ရေးကော်မတီဥက္ကဋ္ဌမှာတောင်းဆိုထားတဲ့အကြောင်းတင်ပြပေးမှာပါ။ကမ္ဘာနဲ့ဝမ်ကိုဗစ် -19 ဗိုင်းရပ်ကူးစက်မြန်ယောဂဆိုရင်နေရတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလည်းယောဂဖြစ်ပွားမှုနှုန်းသိုးပွားလာနေတာပါ။မြန်မာနိုင်ငံမှာကိုဗစ် -19 ဗိုင်းရပ်ယောဂပရမအဦးဆုံးစစ်ဆေးသွေးရှိခဲ့တဲ့ချင်းပြည်နယ်တီးသိမ်မြို့နယ်မှာကျန်းမာရေးဆောက်ရှောက်မှုလိုအပ်ချက်တွေရှိနေလို့တောင်းဆိုရတာလို့တီးသိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ပူးကင်ကန်းလျံက VOA ကိုပြောပါရတယ်။
ဒီကကကျွန်တော်တို့ကစီးရင်မှာဆိုရင်ကတင်ပြရလဲရှိတာပဲပြီးတော့ခု positive ဖြစ်တာတုံးလို့ရှိတယ်အခုစီးကန်းထားဖို့နေရာလည်းမရှိဘူးကျွန်မရင်းရင်းဌာနပြီးတော့ဝန်ထမ်းတွေကချက်ပြီးတော့အဲ့ဒီစနေဖန်းရှိတယ်အဲ့ဒီလောလောဆယ်ဝန်ထမ်းတွေမရှိသေးတော့အဲ့ဒီလက်ရခံမှာပဲထားလို့ရသေးတယ်တကယ်လို့အဲ့ဒီမှာပေါ်လာနေဆိုရင်ဒီ positive ထားဖို့နေရာမရှိဘူးတစ်ချက်ပြီးတော့ကျွန်တော်တို့ဒီ oxygen နဲ့ blood pressure ကိုရှိတယ်ဒီနဲ့ dialysis ရတဲ့အားအဲ့ရတယ်အဲ့ဒီနေ့တိုင်းပြောမိမရတာတောက်တုံးရတော်တော်လေးရှားသွားမှုလို့ဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့သင်ကြတာပေါ့။အောက်ရှမ်းနေပြည်နယ်ဆင်းရဲကျင်းနေဆိုရင်ကြာမှာဆိုတော့ဒီခေါင်းဆူးမှရှိတဲ့လွတ်တော်ဖို့ဆိုတဲ့လေးဝါးဖြစ်တဲ့အမှတ်ဆုံးကြီးကတင်ပါမယ်။
တီးသိမ်မြို့နယ်မှာကိုဗစ် -19 ကူးစက်ရောဂါ3ဦးသေဆုံးသွားပြီမဲ့ကြာမှာရေဆောက်ရှောက်မှုအားနည်းနေတဲ့အခြေအနေကြောင့်စိုးရိမ်စရာဖြစ်နေတယ်လို့သွန်ဆန်မြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်တော်ချိန်ငိုက်မန်ကပြောပါရယ်။
ဒီယောဂမပြန့်ပေါ်အောင်ငါကိုကရသူနဲ့ချစ်တွေ့တဲ့လူတွေကိုယောဂရှိမရှိကျမတို့ဒါတစ်ခွေ့စစ်စစ်ဖို့လိုတယ်လေအဲ့လိုမျိုးတွေမရှိဘဲနဲ့အခုသူကကွာရတင်းကလုံလိုက်တယ်တစ်ခွေ့ချာတာမရှိတော့ဘယ်သူကရှိရမရှိဆိုတာမသိရအောင်အဲ့ဒါနဲ့ kiss one ကိုစောင့်ကြည့်တဲ့ဆရာဝန်ကသူ့တွေးစစ်ဖို့သူတောင်းဆိုလာနဲ့ဆက်ဆက်ပြီးတော့မှပဲတွေးစစ်ဖို့ပဲအကုန်လုံးဖြစ်လာတယ်ဖြစ်နေတဲ့အခြေအနေကမျိုးနဲ့အဆင့်ရှိတဲ့အတွက်ကြောင့်ကျမကြီးမတကယ်ကပါလေမျိုးနဲ့အဆင့်လောက်ပဲရှိတော့အများကြီးလိုအပ်တယ်ကျမတို့ကအသက်ရှင်ချက်တွေပါရရောအခုဘာတခုမှလည်းမရှိဘူးကျမတို့ပြည့်ပြည့်မြွနဲ့မှာ this one နဲ့ပတ်သက်ပြီးတော့မှသူနဲ့ချစ်ကြည့်တဲ့လူပေါ့လေဟိုပေါင်း၃ယောက်ပေါ့ကိုယ်ဆက်မှုဖြစ်သွားတော့အကုန်လုံးကလည်းအရန်ဆိုရင်ကျမတို့ဒီမှာကျင်းပြင်းတဲ့အဖွဲ့ရှိရဲ့လောကပစ္စည်းတွေထောက်ပံ့ပေးဖို့လိုတယ်ပြည်ထောင်စုကပရမဖို့တဲ့ပစ္စည်းတွေဆိုရင်ဒီမှာ positive ဖြစ်နေရတွေ့နေရတာချစ်ရင်ချစ်ရုံတည်းဘာမှမရောက်ရှိပဲနဲ့ finance ရုံပဲရောက်ရှိတာရှိတယ်သူတို့ရဲ့သုံးသက်ချက်တွေမှာကျမမြင်တာကတော့သူတို့လောက်ဆောင်မှုတွေလည်းအားနည်းလို့လို့မြင်တယ
်ယောဂကုသတူတွေကိုတွေ့ရှိထားတဲ့တီးတဲ့မြို့ထဲအသွာလာပိတ်ပင်တာမျိုးမလုပ်သေးတဲ့အပေါ်မှာဒေရခန့်တွေစိုးရိမ်နေကြပါတယ်တီးတိမ်မြို့ဇုံမီတဲ့တွေတွင်းမှုဥကခန်းပောင်ကသူ့ရဲ့စိုးရင်ချက်တကိုအခုလိုပြောပါတယ
်လော့ခ်ဒေါင်းတော့ဆူရနေတော့မှသတ်မှတ်ထားတာတော့မရှိဘူးဒါပေမဲ့ရပ်ဖက်ဖွက်စီနဲ့စီတင်လဲပေါ့နော်မြို့နယ်သူတို့ကတော့ကြိုးစားပြီးတော့မှအဝင်အထွက်ဂိတ်တွေမှာဒီစားချစ်စီပြီးတော့မှလောက်ထားတာတော့ဆိုတော့ဒေသခံတွေကတော့တော်တော်စိုးရင်နေဒါပေမဲ့အစိုးရအနေနဲ့ကတော့သူတို့သတ်သတ်မှတ်မှတ်လော့ခ်ဒေါင်းလောက်ကူတော့ညွန်ကြားချက်မရှိသေးဘူးလို့ပြောရပါတယ်
တီးတိမ်မြို့နယ်ကတ်တဲကျေးရွာမှာအမေရိကန်နိုင်ငံကပြန်ရောက်လာတဲ့သူတို့နဲ့သူ့ရမိခင်ပါဝင်တီးတိမ်မြို့ပေါ်တဲကူခဲ့တဲ့အင်ဂျင်သူစုစုပေါင်း3ဦးသို့ကိုဗစ် -19 ရောဂါကူးစက်ခံစားရတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။လက်ရှိတီးတိမ်မြို့ပြည်သူ့ဆေးရုံကိုကူးစက်ရောဂါဆိုင်ရာကြောင်းကျင်သူတွေဆေးလွှတ်ပေးဖို့လူနာနဲ့ထိတွေ့သူတွေကိုစစ်ဆေးပေးဖို့စစ်ဆေးတဲ့နေရာမှာလဲ SWAT နမူနာတွေအမျိုးသားဓာတ်ခွဲဆိုင်ရာဌာနရန်ကုန်ကိုပေးဖို့ရမှာလဲတယူပို့ဆောင်ရေးနဲ့လမ်းကြောင်းတွေကိုချင်းပြည်နယ်အစိုးရအဖွဲ့ကိုတာဝန်ပေးဖို့ COVID-19 ထိန်းချုပ်ရေးနဲ့အရေးပေါ်တုတ်ပြန်ရေးကော်မတီကနေလမ်းညွှန်မှားကြားဆောင်ရွက်ပေးမယ်ဆိုရင်တုတ်ပြန်မှုအားပုံမှန်ထိရောက်မယ်လို့လဲလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေးစာမှာဖော်ပြထားပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ